မေရိကန်ပြည်ထောင်စုမှသမ္မတရွေးကောက်ပွဲတွေကိုစတင်ကျင်းပနေပါပြီ။လက်ရှိသမ္မတဒေါ်နယ်ထရမ့်ကိုနောက်ထပ်သမ္မတသက်တမ်းခွင့်ပြုမလား။ပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ကိုရွေးချယ်မလားဆိုတာဒီရွေးကောက်ပွဲကအဆုံးဖြတ်ပေးမှာဖြစ်ပါတယ်။ Virginia ပြည်နယ်ထဲကမဲဆန္ဒရှင်တယောက်ကမဲယုံစမဖွင့်ခင်တည်းကတန်းအရှိကြီးဖြစ်နေပြီလို့အခုလိုပြောပြပါရတယ်
။ကျွန်တော်အခုမနက်6နာရီလိုက်ပြီးတော့နော်မဲထည့်တာ10မိနစ်ပဲရှိသေးတယ်။မဲယုံရဲ့အတန်းကတော့တော်တော်ရှိနေပြီလူလာပြီးတော့မဲထည့်တဲ့လူတွေပေါ့နော်တော်တော်ကြီးကိုမဲလာထည့်တာများပါတယ်ဆိုတော့ကျွန်တော်အဓိကလာထည့်ရတဲ့အကြောင်းရင်းကတော့ဒီဒီမိုကရေစီစနစ်ကိုဆက်ပြီးတော့တည်ရှိနေဖို့အတွက်ပြီးတော့ဂုဏ်သိက္ခာရှိတဲ့လူသားတယောက်အနေနဲ့နေဖို့အတွက်ဂုဏ်သိက္ခာရှိတဲ့နိုင်ငံခေါင်းဆောင်တယောက်ကိုရဖို့အတွက်မလိမ်မညာတဲ့လူမျိုးဥဆောင်နိုင်ဖို့အတွက်ကိုကျွန်တော်သားတွေကျွန်တော်တို့အတွက်ဒီအတွက်လာပြီးတော့မဲပေးတာဖြစ်ပါတယ်ခင်ဗျာ
ကိုဗစ်ကရောဂါဖြစ်နေချိန်အတွင်းကျင်းပနေတဲ့ရွေးကောက်ပွဲဖြစ်တာမို့ဂျိုတင်ဆန္ဒမဲပေးထားတဲ့မဲဆန္ဒရှင်ကလည်း68တန်းကျော်ရှိပါတယ်အခုလိုမျိုးကြိုတင်မဲပေးသူအများများအပါအဝင်အခု2020ရွေးကောက်ပွဲမှာစုစုပေါင်းမဲပေးသူဟာတန်း150ထဲမှနေစံချိန်တင်များမယ်လို့ခန့်မှန်းထားကြပါတယ်။စားလိုက်ကနေပေးပို့တဲ့မဲရလတ်တွေကိုစတင်ရေတွက်ဖို့တတ်မှတ်ချိန်ပြည်နယ်တစ်ခုနဲ့တစ်ခုမတူတာကြောင့်ရွေးကောက်ပွဲအဆုံးသက်ရလတ်ကိုတော့ဒီနေ့ညမှချက်ချင်းသိနိုင်မှာတော့မဟုတ်ပါဘူး။တချို့ပြည်နယ်တွေမှာမဲရလတ်သိနိုင်ဖို့အတွက်ရက်နဲ့ချီကြားနိုင်ပါတယ်။ချိုတင်မဲတွေထဲမှာ3ပုံ2ပုံကစားလိုက်ကနေပေးပို့တဲ့မဲတွေဖြစ်ပြီးတော့ကျန်တာကချိုတင်ဖွင့်တဲ့မဲယုံတွေမှာကိုယ်တိုင်သွားမဲပေးထားကြတာဖြစ်ပါတယ်